ရှာ ဒေတာရဲမှာ ငြိမ်းချမ်းတည်နေရေးအတွက်တရုတ်နိုင်ငံမှာ အထူးတာဝန်ရှိတယ် လို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကပြောကြားလိုက်ပါတယ် တရုတ်နဲ့ဂျာမနီနှစ်နိုင်ငံတန်တမာဆက်ဆက်ရေး အနည်း 50 ပြည့်အထိမ်းအမှတ်ဖြစ်နေ ဘေကျင်းမြို့တော်မှာရောက်နေစဉ်မှာ ဂျာမနီဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
Ich habe heute unsere wachsende Sorge um Stabilität und Frieden in der Region angesprochen. China hat hier eine besondere Verantwortung.
ဒေတာရင်းတည်ငြိမ်ငြိမ်းချမ်းရေးအပေါ်စိုးရိမ်မှုတွေတိုးလာနေတဲ့ကိစ္စကိုသူပြောကြားခဲ့ပါတယ်ဒီအတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိပါတယ်အမေရိကန်နဲ့တခြားနိုင်ငံတော်တော်များများလိုပဲတရုတ်တပြည်တော်မှုကိုဂျာမနီကလက်ခံပါတယ်တချိန်တည်းမှာထိုင်ဝမ်အခြေအနေအပြောင်းအလဲဖြစ်မဲ့ကိစ္စမှန်သမျှငြိမ်ငြိမ်းချမ်းချမ်းဖြစ်ရမယ်နှစ်ဦးနှစ်ဖက်သဘောတူညီရမယ်ဆိုတာကိုလည်းရှင်း ံဆက်ဆံရေးမှာသဘောထားအမြင်မတူတဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်အပြန်အလှန်ဆွေးနွေးနိုင်တာကောင်းတယ်လို့သမရရှိနဲ့တွေ့ဆုံစဉ်မှာသူကပြောကြားခဲ့ပါတယ်။လက်ရှိနိုင်ငံကအခြေအနေတွေဟာရှုပ်ထွေးပြီးတော့ကြိုတင်ခန့်မှန်းလို့မရတဲ့ NDA တွေစိန်ခေါ်မှုတွေနဲ့ပြောင်းလဲနေတယ်လို့တရုတ်သမ္မတရှီကလည်းပြောကြားပါတယ်။ဩစာညောင်းတယ်လို့သတ်မှတ်ခံထားရတဲ့တရုတ်နဲ့ဂျာမနီနှစ်နိုင်ငံအနေနဲ့ကမ္ဘာကြီးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအတူလက်တွဲဆောင်ရွက်သွားတဲ့နယ်လို့လည်းတရုတ်သမ္မတရှီကဂျာမနီဝန်ကြီးချုပ်ရှော့စ်နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာဂျာမနီကယူကရိန်းဘက်ကထောက်ခံပံ့ပိုးနေပြီးတော့တရုတ်နိုင်ငံကတော့ရုရှားဘက်ကရပ်တည်နေပုံရချိန်မှာအခုလိုခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတာပါလူအခွင့်ရေးဟာလူသားအလုံးနဲ့သက်ဆိုင်တဲ့အရာဖြစ်ကြောင်းနဲ့ရုရှားအပေါ်တရုတ်ရဲ့ဩဇာညောင်းမှုကိုအတုံးချပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက်ရုရှားကိုတိုက်တွန်းသင့်တယ်လို့တရုတ်သမ္မတရှီကိုပြောကြားခဲ့ပါတယ်လို့ဂျာမနီဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်